ဖိလစ်ပိုင်နိုင်ငံမနီလာမြို့ကသမရအိမ်တော်ရှေ့နားမှာတထောင်လောက်လူတထောင်လောက်ရှိတဲ့ဆန္ဒပြသူတွေကသမရရိုဒရီဂိုဒူတာတေတက်လာပြီးပထမရက်ပေါင်း100အတွင်းမှာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သဘောထားတွေကိုပြောဆိုခဲ့ကြပါတယ်။သမရဒူတာတေအနေနဲ့အခုချိန်ထိပေးထားတဲ့ဂရီတွေအတိုင်းတည်နေပြီးတော့အထူးသဖြင့်ဖိလစ်ပိုင်နိုင်ငံကနေအမေရိကန်တပ်ဖွဲ့တွေအားလုံးဖယ်ရှားရေးစစ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီချက်နဲ့အမေရိကန်တပ်ဖွဲ့တွေနဲ့စစ်ရေးပူးတွဲလေ့ကျင့်မှုတွေအားလုံးရက်ဆိုင်ရေးတွေပါဝင်တယ်လို့ဆန္ဒပြအဖွဲ့ကပြောဆိုခဲ့ပါတယ်။အမေရိကန်နဲ့ပြိုင်ဘက်ဖြစ်တဲ့တရုတ်နဲ့ရုရှားနိုင်ငံတို့နဲ့ဆက်ဆံရေးပြန်လည်ထားရှိဖို့ကြိုးပမ်းမှုကိုလည်းဆန္ဒပြသူတွေကကြိုဆိုခဲ့ကြပါတယ်။လက်ဝဲရေးနိုင်ငံရေးသမားတအုပ်ဖြစ်သူကိုယ်သူပြောဆိုပြီးတော့ဂျွန်လာမှာတာဝန်ဆယူခဲ့တဲ့သမ္မတဒူတာတေးကမဟာမိတ်ဟောင်းအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးဟာမလွယ်ကူလှဘူးလို့ပြောဆိုခဲ့ပါတယ်။ဖိလစ်ပိုင်သမ္မတဒူတာတေးကတိုင်းပြည်ရဲ့နိုင်ငံခြားရေးမူဝါဒတွေကိုပြောင်းလဲလှုပ်ဆောင်တဲ့အနေနဲ့အမေရိကန်နဲ့လမ်းခွဲပြီးဆေးခစ်ကအမေရိကန်ရဲ့ရန်သူတွေဖြစ်ခဲ့တဲ့တရုတ်နဲ့ရုရှားနိုင်ငံတို့ဘက်ကိုပြောင်းလဲချဉ်းကပ်လာနေတာဖြစ်ပါတယ်။